ရခိုင်ပြည်နယ်မြောက်ပိုင်းစစ်တွေမြို့ကမွတ်စလင်တွေနေထိုင်တဲ့ကျေးရွာတွေမှာလမ်းချဲ့ထွင်မယ်ဆိုပြီးအာဏာပိုင်တွေမှတ်တိုင်လာရောက်စိုက်ထူတာကြောင့်နေအိမ်နဲ့ဈေးဆိုင်တွေဖိရှားခံရမှာကိုဒေသခံမွတ်စလင်တွေစိုးရိမ်နေကြပါတယ်။မြေတိုင်းဦးစီးဌာနမှာရှိတဲ့တပ်မတ်လမ်းနေရာအတိုင်းမှတ်တိုင်တွေလိုက်စိုက်တာဖြစ်တယ်လို့ဒီစစ်တွေမြို့ကအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာပါ။
ရခိုင်ပြည်နယ်စစ်တွေမြို့နယ်တဲကတက်ခဲ့ပြင်ကျေးရွာအပါအဝင်မွတ်စလင်ကျေးရွာတစ်လျှောက်လမ်းတိုးချဲ့မယ်ဆိုပြီးတော့တာဝန်ရှိသူတွေကအမှတ်အတိုင်းတွေလာရောက်စိုက်ထူနေပါတယ်။ဒါကြောင့်လမ်းဧရိယာထဲပတ်ဝန်းနေတဲ့နေအိမ်တွေနဲ့ဈေးဆိုင်တွေဖယ်ရှားခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။လက်ရှိမှာတော့တက်ဆိုင်ရာတာဝန်ရှိသူတွေဘက်ကနေအိမ်တွေကိုဖယ်ရှားပေးရမယ်လို့တရားဝင်ပြောဆိုထားတာမရှိသေးပါဘူး။မွတ်စလင်ကျေးရွာတွေများတဲ့လမ်းတစ်လျှောက်အခုလိုလုံတာနဲ့ပတ်သက်လို့ငကိုမြေစရင်မြေပုံမှာပေါ်ပြထားတဲ့လမ်းအတိုင်းအမှတ်အသားတွေလိုက်စိုက်နေရတာဖြစ်တယ်လို့စစ်တွေမြို့နယ်အုတ်ချုပ်ရဲမှုဦးကျော်လင်က VOA ကိုပြောပါရယ်လမ်းဧရိယာအတွင်းမှာကျူးကျော်နေထိုင်သူတွေကိုစီးရင်ကောက်ယူပြီးပြည်နယ်အစိုးရကိုတင်ပြမှာဖြစ်တယ်လို့အခုလိုဆက်ပြီးပြောပါရယ
်ရန်ကြီးကတိုးချဲ့တာမဟုတ်ဘူးဗျသူကစစ်တွေကျွန်တော်တို့စစ်တွေကနေပြင်ပြင်ကြည့်အောင်ပေါ့စုစုပေါင်းဘာလို့ရှိတာပေါ့ဟို10မိုင်နီးပါးလောက်ရှိတယ်နဲ့တူတယ်ဟုတ်ဟောအဲ့ဟာကိုကျွန်တော်တို့ကလမ်းနယ်တိုင်ကြီးလိုက်စိုက်တာရန်ကြီးကတိုးချဲ့တာမဟုတ်ဘူးအရင်ကရှိပြီးသားလမ်းအကျယ်တွေကသူရေစင်းမြေပုံမှာရှိကျူတော့ရှိပြီးသားလေအဲအဲ့ဒီမြေစင်းတွေပုံမှာရှိတဲ့လမ်းနဲ့အတိုင်းကိုလမ်းနဲ့မှတ်တိုင်တွေလိုက်ဆိုင်ဟုတ်ကဲ့ဟုတ်အဲ့ဒါပဲအဲ့ဒါကတော့သူကဒီလမ်းနယ်ထဲမှာသူတို့ကကျူးနေတဲ့သဘောမျိုးတွေတော့တွေ့ရတာပေါ့အဲ့ဒီကျူးတဲ့ဆင်းရဲနေရာတော့ကျွန်တော်တို့တည်းကတော့ဆင်းရဲကောက်ပြီးတော့သူပြည်နယ်အစိုးရအဖွဲ့ကိုပဲတင်ပေးမှာပေါ့သူကပေါ့ကျန်တဲ့အပိုင်းနေရာတော့ဒါပြည်နယ်အစိုးရရဲ့ညွှန်ကြားမှုအတိုင်းပဲပေါ့နော
်စစ်တွေပြည်မြန်အထိ10မိုင်လောက်ရှိတဲ့လမ်းတစ်လျှောက်မွတ်စလင်တွေအများဆုံးနေထိုင်တဲ့လက်မချေကောလော်ဒီဓာပိုင်မှန်စီနဲ့တက်ကဲ့ပြင်စားတဲ့ကျေးရွာတွေရှိပါတယ်။အာနာပိုင်တွေရဲ့လုံဆောင်ချက်နဲ့ပတ်သက်ပြီးတက်ကဲ့ပြင်ဒေသခံသူဖြစ်တဲ့ဦးမောင်လေးကလမ်းချဲ့တာကောင်းပေမဲ့နေအိမ်တွေဖျက်ခံရမှာကိုတော့စိုးရိမ်နေပါတယ်
။ဒေသခံတွေလည်းကျွန်တော်ကအဲ့ဒါကိုစိုးနေတာလေ
။ဓာပိုင်မွတ်စလင်ကျေးရွာတွေမှာလည်းတာဝန်ရှိသူတွေဘက်ကလမ်းမှတ်တမ်းတွေလာရောက်စိုက်နေတာတွေ့ရှိပြီးအဲ့ဒီထဲမှာနေအိမ်တွေနဲ့ဈေးတွေလည်းပါဝင်နေတယ်လို့ဓာပိုင်ကျေးရွာဒေသခံသူကပြောပါတယ်။လမ်းတစ်ဖက်တစ်ချက်ပေး50အထိလမ်းဧရိယာဆိုပြီးတိုင်တွေစိုက်ထားတဲ့အတွက်အင်းတွေဆိုင်တွေဖျက်ပေးရမှာကိုစိုးရိမ်နေကြတာပါအ
င်းနာဘောအင်းနာတိမတိုင်ဆိုင်တာရဲ့ဘောသူတို့ဒီလိုပုံတိုင်းနဲ့ဒီနေ့စေရှင်စီပါရစေရှင်စီတော့မလွင်လွင်လာပြီဟုတ်ကဲ့ဟုတ်ကဲ့စေရှင်စီလည်းပါဝါပြီဟောဘောဒီပိုင်စီလည်းပါဝါမယ်အဲ့ဒါဇီးပါဝါတာလည်းပြောတာမဟုတ်ဘူးအင်းပါဝါတော့လို့ကျွန်တော်တို့စူးနေကြတာလို့တတာပါ
အခုလိုလမ်းဧရိယာတတ်မှတ်တဲ့တိုင်တွေလိုက်ဆိုင်ထူနေပြီမဲ့ဘယ်တော့လမ်းကိုတိုးချက်ပြင်ဆင်မှာလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးဒီလိုလှုပ်ဆောင်နေရတွေကိုမေးမြန်းဖို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးခင်ဗျာ။